အခန်း106စပြစ်ချံပုံဥပမာနှစ်ခုမဿဲ27 28ကနေ46မာကု12 1ကနေ12လူက20 9ကနေ19ဒီအခန်းရဲ့ခြုံငုံသုံးသပ်ချက်သားနှစ်ယောက်ပုံဥပမာစပြစ်ချံလုံသားများပုံဥပမာဗိမာန်တော်မှာယေရှုကသူ့အခွင့်အာဏာနဲ့ပတ်သက်ပြီးမေခွန်းထုတ်တဲ့ပရောဟိတ်ကြီးတွေအကြီးအကဲတွေကိုအနံ့ယူလိုက်တယ်။ယေရှုပြန်ပြောတဲ့စကားကြောင့်သူတို့နှုတ်ပိတ်သွားတယ်။ဒါနဲ့ယေရှုကသူတို့ဘလို့လူစားမျိုးဖြစ်မှန်းဖော်ထုတ်ဖို့ပုံဥပမာတစ်ခုပြောတယ်။လူတစ်ယောက်မှာသားနှစ်ယောက်ရှိတယ်။သူကသားကြီးကိုသားဒီနေ့စပြစ်ချံမှာအလုတ်သွားလို့ပါလို့ခိုင်းတော့သားကြီးကမသွားဘူးလို့ပြောတယ်။နောက်မှနောင်တရပြီးစပြစ်ချံစီထွက်သွားတယ်။သားငယ်စီသွားပြီးအဲ့ဒီတိုင်းခိုင်းတဲ့အခါဟုတ်ကဲလို့ပြောပေမဲ့မသွားဘူးအဲ့ဒီသားနှစ်ယောက်ထဲမှာဘသူကအဖေ့စကားနားထောင်တယ်လဲမဿဲ27 28ကနေ31အဖေကတော့ရှင်းပါတယ်နောက်ဆုံးမှာအဖေခိုင်းတဲ့အတိုင်းလုပ်တဲ့သားကြီးပါပဲဒါကြောင့်အတိုက်ခံလုပ်သူတွေကိုယေရှုကကျွန်တော်မှန်တာကိုပြောမယ်အခွန်ခံတွေပြည်စားတွေကခမားတို့ထက်အရင်ဖယားသခင်နိုင်ငံကိုဝင်ကြလိမ့်မယ်လို့ပြောတယ်။အခွန်ခံတွေပြည်သူစားတွေကအစပိုင်းမှာဖယားအမှုတော်မဆောင်ကြဘူး။ဒါပေမဲ့သားကြီးလိုပဲသူတို့ကနောက်ပိုင်းမှာနောင်တရပြီးဖယားအမှုတော်ဆောင်နေကြတယ်။ဘာသာရေးခေါင်းဆောင်တွေကြတော့သားငယ်နဲ့တူတယ်။ဖယားအမှုတော်ဆောင်ပါတယ်လို့ပြောနေပေမဲ့တကယ်တမ်းအဲ့ဒီလိုလုပ်နေတာမဟုတ်ဘူး။ဒါကြောင့်ယေရှုကနှချင်းပေးသူယောဟန်ရောက်လာပြီးဖြောက်မှတ်ခြင်းတရားလမ်းကိုပြညွန်ပေမဲ့သူကိုခမားတို့မယုံကြည်ဘူးအခွန်ခံတွေပြည်စားတွေကတော့ယုံကြည်တယ်ဒါကိုခမားတို့မြင်ပြီးနောက်မှာတော့မယုံကြည်ကြဘူးနောင်တမရကြဘူးလို့မှတ်ချက်ချတယ်မဿဲ27 31နဲ့32နောက်ပုံဥမာတစ်ခုကိုဆက်ပြောတယ်ဒီတစ်ခါမှာတော့ဘာသာရေးခေါင်းဆောင်တွေဟာဖျားအမှုတော်မဆောင်ယုံတင်မကဘူးအဲ့ဒီထက်ပိုစိုးညစ်တယ်လို့ယေရှုဖော်ပြတယ်ပုံဥပမာကတော့လူတယောက်ကစပြစ်ချံကိုစိုက်ပျိုးပြီးချံစီယိုခတ်တယ်။စပြစ်သည်နယ်ဖို့ကျင်းကိုတူပြီးလင့်စင်ဆောက်တယ်။ပြီးတော့ချံလုံသားတွေကိုတီးစားချပြီးတဲ့နောက်ခရီးထွက်သွားတယ်။အတီးခုချိန်ရောက်တဲ့အခါချံလုံသားတွေစီကျွန်တယောက်လွတ်ပြီးသူရမဲ့ဝေစုကိုတောင်းခိုင်းတယ်။ဒါပေမဲ့ချံလုံသားတွေကကျွန်ကိုဖမ်းဆီးရိုက်နှက်ပြီးလက်ပလာနဲ့ပြန်လွှတ်လိုက်တယ်။ကျွန်နောက်တယောက်ကိုလွတ်တဲ့အခါချံလုံသားတွေကသူ့ခေါင်းကိုရိုက်ပြီးအရှက်ခွဲလိုက်တယ်။နောက်တယောက်ကိုထတ်လွတ်တော့လေတတ်လိုက်ပြန်တယ်ဒါနဲ့ကျွန်အများကြီးကိုလွတ်တဲ့အခါတချို့ကိုရိုက်နေပြီးတချို့ကိုတတ်ပြစ်တယ်မာကု12 1ကနေ5နားထောင်နေသူတွေဟာပုံဥပမာရဲ့ဆိုလိုရင်းကိုနားလည်ကြသလားသူတို့အနေနဲ့ဟေရှာယကတဆင့်ဖျားသခင်ပြောတဲ့ဒီစကားတွေကိုသတိရကြမှာပဲဣသရေလအမျိုးဟာဘိုးချေတို့ရဲ့အရှင်ယေဟောဝါရဲ့စပြစ်ချံပဲယူဒလူတွေဟာငါမျက်နှိုးတဲ့စိုက်ခင်းပဲတရားမျှတမှုကိုငါမျှော်လင့်နေပေမဲ့မတရားမှုတွေပဲရှိနေတယ်ဟေရှာယ5 9ယေရှုပြောတဲ့ပုံဥပမာမှာလဲစပြစ်ချံပိုင်ရှင်ဟာယေဟောဝါဖယားဖြစ်ပြီးစပြစ်ချံကတော့ဣသရေလလူမျိုးဖြစ်တယ်သူတို့ကိုဖယားပိညာနဲ့ခြံစည်းရိုးခတ်ထားပြီးကာကွယ်ပေးထားတယ်ယေဟောဝါဖယားကပရောဖက်တွေဆေလွတ်ပြီးသူ့လူမျိုးကိုတွန်သင်ပေးတယ်အတီးကောင်းတွေတီးလောက်အောင်ကူညီပေးတယ်ဒါပေမဲ့ခြံလုံသားတွေကခြံပန်ရှင်ဆယ်လုတ်လိုက်တဲ့ကြုံတွေကိုရိုက်နေကြတယ်တပ်ပြစ်ကြတယ်ယေရှုဒီလိုဆက်ပြောတယ်ခြံပန်ရှင်မှာချစ်ရတဲ့သားတယောက်ရှိတယ်နောက်ဆုံးမှာငါသားကိုတော့လေးစားကြမှာပါလို့တွေးပြီးသားကိုလွှတ်လိုက်တယ်ဒါပေမဲ့ခြံလုံသားတွေကဒီခြံကိုအမွေဆက်ခံမဲ့သူပဲသူ့ကိုတပ်ပြစ်ရအောင်ဒါဆိုရင်သူ့အမွေကိုငါတို့ရပြီလို့တိုင်ပင်ကြတယ်။ဒါနဲ့သူ့ကိုဖမ်းဆီးတပ်ဖြတ်လိုက်တယ်။မာကု12 6ကနေ10ဒီတော့ခြံပန်ရှင်ဘာလုပ်မလဲဆိုပြီးယေရှုမေးတယ်။မာကု12 9ဒီလူယုတ်မာတွေကိုတပ်ပြစ်မှာပေါ့။စပြစ်ခြံကိုတော့အသီးခူးချိန်မှာတီးစားကပေးမဲ့တခြားခြံလုံသားတွေစီငှပါလိမ့်မယ်လို့ဘာသာရေးခေါင်းဆောင်တွေဖြေကြတယ်။မဿဲ27 41ဒီလိုနီးနဲ့သူတို့ကိုသူတို့ပြစ်ဒဏ်ဆင်ရင်မိရက်သားဖြစ်သွားတယ်။ အကြောင်းကတော့သူတို့ဟာယေဟောဝါဖခင်ရဲ့စပစ်ချန်တွေကခြံလုံသားတွေတနည်းအားဖြင့်အစ္စရေလလူမျိုးအဝင်ဖြစ်လို့ပဲအဲ့ဒီခြံလုံသားတွေစီကနေယေဟောဝါဖခင်မျှော်လင့်တဲ့အသီးကတော့ဖခင်ရဲ့သားတော်မေရှိယကိုယုံကြည်ဖို့ပါယေရှုကအဲ့ဒီဘာသာရေးခေါင်းဆောင်တွေကိုစူးစိုက်ကြည့်ပြီးဒီကျမ်းစကားကိုခင်ဗျားတို့မဖတ်ဘူးကြဘူးလားတိုက်ကိုတိဆောက်သူတွေပယ်ထားတဲ့ကြောက်ဟာထိတ်ဆုံးကတော့ချုပ်ချောက်ဖြစ်လာပြီဒီကြောက်ဟာယေဟောဝါစီကလာတယ်ငါတို့အမြင်မှာအံ့ဩစရာပဲဆိုတဲ့စကားပဲလို့ပြောလိုက်တယ်မာကု 7:30-31 ပြီးတော့ကျွန်တော်ပြောမယ်ဖခင်သခင်နိုင်ငံတော်ကိုခမည်းတော်စီကနေရုပ်သိမ်းပြီးတီးပွင့်ဖြစ်ထွန်းမဲ့လူမျိုးကိုအပ်လိုက်မယ်ဆိုပြီးသူပြောချင်တဲ့အချက်ကိုရှင်းရှင်းလေးပြောလိုက်တယ်မာသဲ 21:43 ကျမ်းတန်းတဲ့ပရောဖက်ကြီးတွေကယေရှုသူတို့ကိုရည်ရွယ်ပြီးပြောနေမှန်းရိပ်မိကြတယ်။လုကာ 20:19 ဒါကြောင့်အမွေဆက်ခံသူဖြစ်တဲ့ယေရှုကိုပို့ပြီးတော့တောင်တပ်ပစ်ခြင်းကြတယ်။ဒါပေမဲ့ယေရှုကိုပရောဖက်လို့ယူမှတ်နေတဲ့လူအုပ်ကိုကြောက်လို့ဒီအချိန်မှာမဖမ်းရကြဘူး။ပြန်လည်သုံးသပ်ဖို့မေးခွန်းများယေရှုရဲ့ပုံဥမာတွေကသားနှစ်ယောက်ဟာဘယ်သူကိုရည်ညွှန်းတယ်လဲ။ဒုတိယပုံဥပမာမှာချမ်ပိုင်ရှင်စပစ်ချံခြံလုံသားတွေကြုံတွေနဲ့အမွေဆက်ခံသူကဘသူတွေကိုရည်ညွှန်းတယ်လဲခြံလုံသားတွေရဲ့အနာကဘယ်လိုရှိတယ်လဲ